မင်္ဂလာပါရှင်အမေရိကန်အစိုးရအတွက်မှာမြန်မာအရေးကိုတွန်းအားပေးလှုပ်ဆောင်နိုင်ဖို့အတွက် Republican ရော Democrat ပါပါတီနှစ်ရလုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေကိုယ်စားလှယ်တွေပူးပေါင်းပြီးတော့ဖွဲ့စည်းထားတဲ့ Burma Caucus အဖွဲ့ကိုမိတ်ဆက်တဲ့ပွဲကိုရောက်နေတာဖြစ်ပါတယ်ဒီ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေကတော့ Michigan ပြည်နယ်က Republican အမတ် Bill Hyson ကနဲ့ Minnesota ပြည်နယ်က Democrat အမတ် Betty McCollum တို့ဖြစ်ပါတယ်
မြန်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိယယောက်အရေးယူဆောင်ရွက်မှုအနေနဲ့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲအဖြစ် Brave Burma Act ဥပဒေမူကြမ်းတစ်ရပ်တင်သွင်းထားတဲ့အကြောင်း Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican အမတ် Bill Hyson ကကြေညာလိုက်ပါတယ်
I believe the people of Burma and NUG have been very brave in how they have been fighting for their own rights
and မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကသူတို့ရဲ့အခွင့်အရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ဟပ်စေတဲ့ဥပဒေမူကြမ်းဖြစ်ပါတယ်တန်ခတ်ပိတ်ဆို့မှုတွေထိရောက်စေဖို့ကျွန်တော်တို့ကြိုးပမ်းသွားမှာပါတန်ခတ်မှုတွေတိုးပြီးချနိုင်အောင်နဲ့စစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်ဖိအားပေးသွားမှာဖြစ်ပြီးကျက်လီရင်လောင်စာစီလိုမျိုးစစ်ပွဲဖြစ်အောင်ကျူးလွန်နိုင်တဲ့လောက်ရက်တွေစစ်တပ်ကလက်လန်းမမိနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပါတယ
်အမေရိကန်လွှတ်တော်အတွင်ပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ Burma Caucus အဖွဲ့မိတ်ဆက်ပွဲမှာအမတ်ဟိုင်ဇင်ဂါကပြောသွားတာပါ Burma Caucus ကတင်သွင်းထားတဲ့ Bringing Real Accountability Via Enforcement အတူကောက်အားဖြင့် Brave ဥပဒေမူကြမ်းကိုဂျွန်လာ29ရက်နေ့မှာမှအောက်လွှတ်တော်ကိုတင်သွင်းခဲ့တာဖြစ်ပြီးအထက်လွှတ်တော်မှလည်းတင်သွင်းအတည်ပြုရအောင်မှာဖြစ်ပါလိမ့်မယ်။ Burma Caucus ရဲ့ပူးတွဲဥက္ကဋ္ဌ2ယောက်အပြင် Democrat အမတ် Brad Sherman နဲ့ Republican အမတ် Ann Wagner တို့ပါပါဝင်ပြီးတော့ပူးတွဲတင်သွင်းခဲ့တာပါ။ Brave ဥပဒေမူကြမ်းက2022မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲဖြစ်ပြီးတော့ဒီမူကြမ်းပြင်ဆင်ချက်ထဲမှာ MOGE မြန်မာရေးနယ်နဲ့လောင်စာစီကဏ္ဍ MEB မြန်မာစီးပွားရေးဘဏ်နဲ့ကြက်လီရင်လောင်စာစီဆိုင်ရာနိုင်ငံခြားပုဂ္ဂိုလ်တွေကိုတန်ခတ်ပိတ်ဆို့မှုချမှတ်နိုင်ရေးမှာအမေရိကန်သမ္မတအနေနဲ့နှိမ့်စင်မဖြစ်မနေပြန်ပြီးတော့သုံးသပ်ဖို့လည်းထည့်သွင်းထားပါတယ်စစ်ကောင်စီထိန်းချုပ်ထားသည့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF မှမြန်မာပါဝင်မဲပေးနိုင်မှုနဲ့ IMF ကနေစစ်ကောင်စီချေးယူနိုင်မှုကန့်သတ်နိုင်အောင်လို့ American ဘဏ္ဍာရေးဌာနအနေနဲ့လှုံ့ဆော်ထားဖို့လည်းပါဝင်တာပါ2024နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရပဲဆက်ရှိနေပါစေသမ္မတဟောင်းဒေါ်နယ်ထရမ့်အစိုးရပဲပြန်တက်လာပါစေမြန်မာအရေးကိုဆက်ပြီးတော့အလေးထားဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီး Burma Caucus ရည်တည်နေတာဖြစ်တဲ့အကြောင်းအမတ်ဟိုင်ဇင်ဂါကပြောပါတယ်
Caucus will survive no matter what happens at the presidential with the presidential election.
တမနာရွေးကောက်ပွဲမှာဘာရက်လက်ပဲထွက်ပါစေ။ Burma Caucus ဆက်ပြီးတော့ရပ်တည်နေမှာပါ။နောက်ထပ်လွှတ်တော်တရက်ခေါ်တဲ့အချိန်မှလည်းကျွန်တော်တို့ဆက်ရှိနေမှာပါ
။ဒီနေ့ပွဲကိုတက်ရောက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့ Burma Caucus ဖွဲ့စည်းခြင်းအပြင်မြန်မာပြည်သူတွေကိုပို့ပြီးတော့တတိယရောက်ကူညီသွားနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ပြောပါတယ်။
လုံနိုင်မယ်လို့ထင်ပါတယ်။ဘာကြောင့်ဆိုတော့မြန်မာအရေးကိုအမေရိကန်ပြည်သူတွေလည်းသိထားပြီးသား။အမေရိကန်အစိုးရကလည်းဒါနဲ့ပတ်သက်ပြီးတော့သူတို့အမြဲတမ်းဟိုထိတ်ဆုံးကနေပြောဆိုနေတာပေါ့နော်။အခုလို caucus ရှိလာတယ်။နောက်လွှတ်တော် congressional အမတ်တွေရောနောက်ကပါတီစုံကပါဝင်ခြင်းကကျွန်တော်တို့အခုသိပြီးသားဟိုအသိမြင်နေနောက်တစ်ခါပို့ပြီးတော့လှုပ်ဆောင်မဲ့လုပ်ငန်းတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နိုင်မဲ့ caucus ဖြစ်လာမှာတော့သိကြပါတယ်ဗျ။ကျွန်တော်တို့ဒီမှာတော့ဒီမှာအမေရိကန်အစိုးရအနေနဲ့ကျွန်တော်တို့ဆိုလို့ရှိရင်ဒါဘာမတ်အက်လစ်ရှိထားတယ်။နောက်တစ်ခါမြန်မာနိုင်ငံကူညီမယ်ဆိုတဲ့ဟာလည်းရှိတယ်။အဲ့တော့ဒီဘာမတ် caucus အနေနဲ့အမေရိကန်အစိုးရကကူညီမယ်လို့ပြောထားပြီးတော့အခုဒီနှောက်နှေးနေတဲ့အစီအစဉ်တွေအများဆုံးလှုပ်ဆောင်နိုင်မှုအတွက်ရယ်။နောက်တစ်ခါမှာကျွန်တော်တို့အမေရိကန်အစိုးရရဲ့လှုပ်ဆောင်မှုတွေမှာအခုဆိုလို့ရှိရင်တော့စီးပွားရေးပိတ်ဆို့မှုတို့ဘာလို့ရှိထားပြီးသားဒီထက်ပိုမိုပြီးတော့ကျွန်တော်တို့ထိရောက်ပြီးတော့ပူးပေါင်းဆောင်ရွက်တဲ့အော်စီးပွားရေးပိတ်ဆို့မှုတွေလက်နဲ့တင်ဖို့ရောင်းချမှုအထူးဖြင့်လီယင်စီနဲ့ပတ်သက်ပြီးတော့ပိတ်ဆို့မှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နိုင်မှုအတွက်သူတို့အများကြီး policy ကိုထောက်ပြနိုင်မှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့ခုဆိုလို့ရှိရင်ဒီလီယင်စီတွေမကတော့ဘဲနဲ့ကျွန်တော်တို့ဒီဘဏ်နဲ့ပတ်သက်ပြီးတော့เนาะဒီမြန်မာစစ်အစိုးရကိုစစ်တပ်ကိုကျွန်တော်တို့ဟိုထောက်ပံ့ပေးနေတဲ့ဘဏ်တွေကအစတားဒီဟိုစီးပွားရေးပိတ်ဆို့မှုတွေဝိုင်းပြီးတော့လှုပ်ဆောင်မှုတွေလှုပ်ဆောင်မှုအတွက်သူတို့အနေနဲ့အင်တိုက်အားတိုက်လှုပ်ဆောင်မှုကျွန်တော်ဆက်လက်တောင်းဆိုသွားမှာဖြစ်ပါတယ်
Burma Caucus Apuego, Nimanagama Sitaka, Anna Dinet, Donipji, Natana Sally, Fabulati Anima, Puezi get up, Chipati, John Lana Sakuni and Nitada Vini, American Biazu, Washington DC Mural, Dita Sanoji, Nile, Nanaima, Burma Caucus Apu, Mesa Buego, Dinsa Kerap, Chipati Shin, Jama Idenzama, Washington DC Gali, the Dinbibu, Bini Barishin.